ိုင်းနိုင်ငံမဲဆိုင်မြို့လှိုင်ကူတွင်တိတ်မိနေတဲ့ចောင်းသားလေး12ဦးနဲ့မိပြတအူကိုကယ်ဆယ်နိုင်မှုအတွက်ထိုင်းရီတပ်အဖွဲ့နဲ့နိုင်ငံတကာကျယ်ဆယ်ရေးအဖွဲ့တွေပူးပေါင်းလှုပ်ဆောင်နေကြပြီးဒီကနေ့မှကယ်ထုတ်ခဲ့ရမှာကလေး၄ဦးကယ်ထုတ်နိုင်ပြီလို့ထိုင်းရီတပ်ကအတည်ပြုပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဇွန်လ23ရက်နေ့ကလေးကကြောက်နိုင်လူတွေကိုဝင်သွားပြီးတဲ့နောက်ပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်23ဦးကိုဇူလိုင်လ10ရက်နေ့မှာအပြင်ကိုကယ်ထုတ်နိုင်ဖို့အတွက်ထိုင်းရီတပ်နဲ့နိုင်ငံတကာကယ်ဆယ်ရေးတွေကစတင်လှုပ်ဆောင်ခဲ့တာပါ။ညနေပိုင်းထိုင်းစံတော်ချိန်၈တောင်ကြီးခွဲအချိန်လောက်ထိတော့အပြင်ကိုကလေးလေးယောက်ကယ်ဆယ်နိုင်ခဲ့ပြီဖြစ်ကြောင်းထိုင်းရီတပ်ကထုတ်ပြန်ခဲ့ပါတယ်။ဒီအချိန်အနည်းနဲ့ပတ်သက်လို့ထိုင်းမျိုးသမီးတို့ကတော့အခုလိုရှင်းပြပါတယ်
။ပထမကလေးဘောနော်ဟယ်လီကော်ပတာနဲ့ဆက်သွားတာပထမဆုံးစီမံလေယောက်ဘောနော်။နောက်ပြီးနောက်ထပ်စီမံဘောနော်ဟယ်လီကော်ပတာနောက်ဆုံးစီမံတယောက်ပဲဘောနော်နှစ်ပတ်စုံဘောနော်ကလေးนบัตโตมีมาพยายามจะเก็บตัวเนาะนอกที่ตรงนบัตเลยคนหน้าเลยคนหน้าเลยตัวปานของเราเลยตัวก็ดูได้แต่เราการให้ตัวยากเนาะปฏิเสธเราผู้ว่าแย่ไปเฉียงเนาะเฮลิคอปเตอร์ตัวก็ดูได้แต่เราลิมูเลตัวเลยนอกที่ตัวเลยก็ดูเลยเฉียงนี่เต็มกองเนาะตรุเลจิจิคือการเนี่ยเลยตัวไล่เลยวะเนาะไอ้ดีการเนี่ยไอ้ดีการปูก็ดีไอ้ดีเตยก็ดีวะเนาะกิโลคิดคนแต่เราชื่อก่อนเนาะแล้วดีการเนี่ยที่เราคิดเรียนมาวะวะเนาะอันเนี้ยทรงตะไนจ่อวะมาก่อนเนาะตะไนจ่อวะในบ้านนี้ก็รู้ว่าจะต้องขับมันพาเซนันเซนันเควเราวะเนาะเซนันเซนันเควเราเตยกินมายาว
ဒီကလေးတွေဟာဂူအတွင်းမှာပြိမိနေတာနှစ်ပတ်ကျော်ကြာလာပြီးတဲ့နောက်မှာတော့ဂူထဲမှာအောက်ဆီဂျင်ရရှိမှုတွေနည်းလာတဲ့အတွက်သူတို့ရဲ့ကျန်းမာရေးတွေလည်းတဖြည်းဖြည်းထိခိုက်မှုတွေရှိလာတာပါဒီအတွက်ကယ်ဆယ်ရေးဖွဲ့တွေရဲ့နောက်ဆုံးနည်းလမ်းအရတဦးချင်းစီကိုရင်ငုတ်သမားတွေကတွဲခေါ်ပြီးကယ်ဆယ်ဖို့အတွက်လှုပ်ဆောင်မှာဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှကြေညာခဲ့ပါတယ်မဲဆိုင်မြို့တောက်နယ်ဂူအတွင်းမှာပြိမိနေတဲ့ကလေးတွေကိုကယ်ဆယ်ရေးနဲ့ဇူလိုင်လ6ရက်နေ့ကတော့ရေထက်တက်တက်ကြီးတဦးဟာရင်ငုတ်ရင်းနဲ့အသက်ရှူရပြီးသေဆုံးသွားခဲ့ပါတယ်ကျေထုတ်လာခဲ့တဲ့ကလေးတဦးချင်းစီကိုတော့ဂူရှိကအရေးပေါ်သိအောင်မှခိတ္တထားပြီးကျမ်းမာရေးဆောက်ရှောက်မှုတွေကိုချက်ချင်းပေးခဲ့တယ်လို့အဲဒီကနေတဖြစ်ရဟတ်ရင်နေနဲ့ချင်းလိုက်သိအောင်ကြီးမှအရေးပေါ်ဖူတာမှုတွေဆက်လုပ်ပေးနေတာပါထိုင်းရီတပ်ကတော့အခုချိန်ထိအပြင်ကိုရောက်တာ၄ဦးရှိပြီဆိုပြီးအတည်ပြုခဲ့ပါတယ်နောက်ဆုံးသတင်းတွေအရကယ်ဆယ်ရေးလုပ်ရမှာအသုံးပြုတဲ့အောက်ဆီဂျင်ဘူးတွေလိုအပ်နေတာကြောင့်ဒီညမှာတော့၄ယောက်ထိပဲကယ်ဆယ်နိုင်အောင်မှာဖြစ်တယ်ဆိုပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ထိုင်းပြည်ရင်ကပြောရေးဆိုခွင့်ပေးထားတဲ့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးဟောင်းကအတည်ပြုပြောကြားလိုက်ပါတယ်ရှင်